ထိုင်းနိုင်ငံမှာတဘာဝဝင်းစင်နဲ့ဂေယဗေဒစနစ်ကိုချိန်ဆောင်နေတဲ့ဘဟမတ်တီလာပီယာ၅အမျိုးအစားကီလိုဂရမ်1.3တန်ကိုဖမ်းဆီးနိုင်ခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းနိုင်ငံဟာဒေသခံ၅မျိုးစားတွေကိုအနှောက်ယှက်ပေးမဲ့ဒူးကျော်ပြန်ပွားနေတဲ့၅မျိုးစားတွေကိုဖမ်းဆီးတုပ်တင်နိုင်မှုအကြိုးစားနေတာပါ။ဒီကြိမ်မှာအကောင်ရင်900လောက်အထိပေါက်နိုင်တဲ့အဲ့ဒီတလာဗီယာ၅မျိုးစားတွေကိုထိုင်းနိုင်ငံအတွင်းကခရိုင်16ခုမှာတွေ့ရှိခဲ့ကြရတယ်လို့ပြောပါတယ်။ဒီငါးတွေဟာချောင်းတွေ၊ရေကန်တွေထဲမှာငါးအသေးတွေ၊ပစုံတွေနဲ့ခရုတွေကိုစားလို့ရှိတာကြောင့်ဒေတာရဲ့ကိရစနစ်ကိုထိခိုက်လာနေတာပါ။ဒီငါးတွေကြောင့်ကိဟစနစ်ပျက်စီးတာအပြင်ထိုင်းနိုင်ငံအတွက်အရေးပါလာတဲ့ငါးမွေးမြူရေးလုပ်ငန်းမှာထိခိုက်ပျက်စီးမှုကိုအာဏာပိုင်တွေကစိုးရိမ်နေပါတယ်။အခုနှစ်ဖေဖော်ဝါရီလနဲ့ဩဂတ်လ28ရက်ကြဘဟမဲတလာဗီယာ၅မျိုးစားကီလိုဂရမ် 1.3 တန်ဖမ်းဆီးရမိခဲ့ကြောင်းဒီငါးတွေကျူးကျော်ပြန်ပွားနေမှုကိုဖမ်းဆီးတုပ်တင်ရေးဆိုင်ရာထိုင်းလွှတ်တော်ကုမ္ပဏီဒုတိယဥက္ကဋ္ဌနတ္တာချဘွိုင်ချိုင်းစာဝတ်ကပြောပါရရှင်။